ကက်သလစ်ခရီးယန်သာသနာပိုင်ပုပ်ယဟမင်းကြီးဖရန်စစ်ရဲ့ရှေ့သတင်းပတ်မြန်မာနိုင်ငံခီးစဉ်အတွင်းမြန်မာတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ပါတွေ့ဆုံမှာဖြစ်ကြောင်းဗာတီကန်ကျောင်းတော်ကဒီကနေ့ပဲကြေညာလိုက်ပါတယ်ကာကွယ်ရေးဦးစီးချုပ်နဲ့ရန်ကုန်မြို့မှာတီးတန့်တွေ့ဆုံမှာဖြစ်ကြောင်းဗာတီကန်ကျောင်းတော်ပြောခွင့်ရပုဂ္ဂိုလ် Gresh Fark ကသတင်းတောက်တီကိုအတည်ပြုပြောဆိုလိုက်တာပါနိုဝင်ဘာ26ရက်တနင်္ဂနွေနေ့ကနေ30ရက်နေ့အထိပုပ်ယဟမင်းကြီးရဲ့မြန်မာနိုင်ငံခီးစဉ်အတွင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်အပါအဝင်အစိုးရအဆင့်မြင့်တာဝန်ရှိသူတွေဘာသာရေးကောင်းဆောင်နေနဲ့လည်းတွေ့ဆုံမှာဖြစ်ကြောင်းအစောပိုင်းမှာသတင်းထုတ်ပြန်ထားပြီးမြန်မာစစ်တပ်အခြေခံနဲ့တွေ့ဆုံမဲ့အစီအစဉ်ကိုအခုနောက်ဆုံးထပ်မံအတည်ပြုခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့ဩဂုတ်လ25ရက်နေ့ကရခိုင်ပြည်နယ်မြောက်ပိုင်းကကင်းစခန်30လောက်ကိုအကြမ်းဖက်စီးနှင်တိုက်ခတ်ခဲ့တဲ့အေရာ SA အစွန်းရောင်အုပ်စုကိုမြန်မာလုံခြုံရေးတပ်ဖွဲ့တွေကရှင်းလင်းရာကနောက်ဆက်တွဲအိနီချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုတိမ့်နေချတဲ့ရိုဟင်ဂျာဒုက္ခသည်တွေထွက်ပြေးတဲ့အထိဖြစ်ခဲ့တဲ့အပေါ်မှာဆွေးရင်ပူပန်တဲ့သဘောထားတွေပြောဆိုထားတဲ့ပိုယန်ဟမ်းမင်းကြီးဟာမြန်မာနိုင်ငံခီးစဉ်အတွင်းဒီကိစ္စကိုအလေးထားပြောဆိုမယ်လို့မျှော်လင့်နေကြတာပါ။ဒါပေမဲ့လည်းမြန်မာနိုင်ငံကိုရောက်ရှိစေအငင်းပွားစေဖြစ်နေရတဲ့ရိုဟင်ဂျာဆိုတဲ့အမည်ကိုမသုံးနှုံဖို့ပိုယန်ဟမ်းမင်းကြီးကိုတိုက်တွန်းထားတဲ့အကြောင်းရန်ကုန်ကက်သလစ်ခန်းချုပ်ယဟန်အမတ်ကာဒီနယ်ချားလ်စ်မောင်ဘိုကခီးစဉ်မတိုက်မီပါပဲပြောဆိုထားပါတယ်။အခြေအတင်ပြောစရာလည်းဖြစ်စစ်တပ်အစိုးရနဲ့မြန်မာလူထုကလည်းလက်မခံတဲ့ရိုဟင်ဂျာဆိုတဲ့စကားလုံးကိုမတုံ့ဖို့တိုက်တွန်းထားကြောင်းကာဒီနယ်ချားလ်စ်မောင်ဘိုက Reuters သတင်းဌာနနဲ့မေးမြန်းခန်းမှာပြောဆိုခဲ့ပေမဲ့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ကပါလူလူလားလားမရှိကြသလိုနိုင်ငံသားဖြစ်ခွင့်လည်းမရကြတဲ့သူတွေအပေါ်လူကုန်တိုက်ခါနဲ့အညီပြုမှုဆက်ဆံကြဖို့လူသားချင်းစာနာမှုနဲ့ကူညီပေးဖို့ကိစ္စတွေကိုတော့ပိုယဟမင်းကြီးကပြောဆိုလိုက်မယ်လို့မျှော်လင့်ကြောင်းပြောဆိုခဲ့ပါတယ်မြန်မာနိုင်ငံခီးစဉ်ပြည်ဘင်္ဂလားဒေ့ရှ်နိုင်ငံကိုပိုယဟမင်းကြီးတွားရောက်တမှာတော့ဒက္ကာမျိုးတော်ကဘာသာပေါင်းစုံစုဝေးပွဲမှာရိုဟင်ဂျာဒုက္ခသည်တချို့နဲ့တွေ့ဆုံမှာဖြစ်ကြောင်းလဲဗာတီကန်ကျောင်းတော်ကဒီကနေ့ပဲအတည်ပြုပြောဆိုထားပါတယ်ရှင်